ဘောဒီးယားလာအိုထိုင်းနဲ့ဗီယက်နမ်အတွေ့အကြုံအရတက်တော်တဲ့ policy ကိုချမှတ်ကျင့်သုံးနိုင်ရင်စီးပွားရေးဟာနှစ်စဉ်9ရာခိုင်နှုန်းက8ရာခိုင်နှုန်းအထိရေရှည်တိုးတက်လာတာတွေ့ရပါတယ်ဒီနိုင်ငံတွေပြုပြင်ရေးလှုပ်ချိန်နဲ့လက်ရှိမြန်မာအခြေအနေဟာအတူတူဖြစ်နေတာမို့မြန်မာစီးပွားရေးဟာလည်းနှစ်စဉ်9သို့မဟုတ်8ရာခိုင်နှုန်းလောက်တိုးတက်နိုင်တယ်လို့ IMF အပြည်ဆိုင်ရာငွေကြေးရမုံငွေအဖွဲ့ရဲ့ဖေဗရူလာအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်တရုတ်အရင်းနှီးကိုဆွဲဆောင်ပြီးလောအားသုံးထုတ်လုပ်တဲ့ကုန်ပစ္စည်းတွေတရုတ်ပြည်ကိုတင်ပို့ရင်အကျိုးရှိမယ်လို့ဆိုပါတယ်။ကမ္ဘာဘဏ်ကလည်းရှေ့လာမဲ့3နှစ်အတွင်းမြန်မာစီးပွားရေး9ရာခိုင်နှုန်းကျော်နှစ်စဉ်တိုးတက်မယ်လို့ခမနာကစီးပွားရေးပညာရှင်အချို့ဗဟိုမကျနိုင်ပဲဖြစ်နေပါတယ်။မြန်မာဟာတရုတ်နဲ့ထိုင်းကိုအများဆုံးတင်ပို့တာမို့ဒီနိုင်ငံတို့ရဲ့စီးပွားရေးအတက်ကျပေါ်မှာမူတည်ကြောင်းထောက်ပြကြပါတယ်။လုံးလုံးစေရင်ဆိုင်နေရတဲ့လုံခြုံရေးနဲ့နိုင်ငံရေးပြဿနာကိုထဲ့မတွေ့တာဟာကမ္ဘာပိုင်ရဲ့အားနည်းချက်ဖြစ်တယ်လို့မြင်ကြပါတယ်။ ADB အာရှဖွံ့ဖြိုးရေးဘဏ်ကလည်းလက်ရှိဘဏ္ဍာရေးနှစ်မှာစီးပွားရေးရှိရာခိုင်နှုန်းနီးပါးတိုးတက်လိမ့်မယ်လို့ခန့်မှန်းပါတယ်
။ကုန်ထုတ်မှုမြင့်တင်ရေးမှာပြည်တွင်းပြည်ပလုပ်ငန်းရှင်တွေယုံကြည်လာဖို့အတွက်တန်ဆင်းတဲ့အစိုးရဖြစ်ဖို့လိုကြောင်းဇွန်လ6ရက်ကကျင်းပတဲ့မြမရင်းနှီးမြှုပ်နှံမှုဖိုရမ်မှာစီမံကိန်းနဲ့ဗန္ဒာယီဝန်ကြီးဦးကျော်ဝင်းကပြောပါတယ်ကျိုးညီစနစ်ကျင့်သုံးမှုနဲ့အဂတိလိုက်စားမှုမရှိအောင်လဲစူးစမ်းနေတယ်လို့ဆိုပါတယ်အပြောင်းလဲအတွက်အချိန်ယူပြီးအပင်ပန်းခံလှုပ်ထားတာရှိပေမဲ့အခက်အခဲနဲ့အမှားယွင်းရှိလာရင်လုံရင်ကန်ရင်ပြင်သွားရမယ်လို့ဆိုပါတယ်အတိုက်ခံဘဝကနေအုပ်ချုပ်သူဖြစ်လာတဲ့အစိုးရဟာစီးပွားရေးလုပ်ငန်းကြီးတွေကိုမယုံသင်တာဖြစ်နိုင်ပါတယ်ဒါပေမဲ့ NLD အစိုးရဟာပြည်ရင်းပြည်ပလုပ်ငန်းရှင်တွေနဲ့ရင်းရင်းနှီးနှီးဆွေးနွေးပြီးပုဂ္ဂလိကမျှော်လင့်ချက်နဲ့အစိုးရမျှော်လင့်ချက်ကိုသုံးသပ်သင့်တယ်လို့စင်ကာပူပါမောက္ခဆိုင်မွန်တေးကဆိုပါတယ်။ policy ချမှတ်ရာမှာပုဂ္ဂလိကလုပ်ငန်းကဏ္ဍနဲ့ဆွေးနွေးမှုများလေအကျိုးရှိလေလို့အကြံပြုထားပါတယ
်။ဆီဒိုနာဟိုတယ်မှာပြည်ရင်းပြည်ပစီးပွားရေးလုပ်ငန်းရှင်တွေ့ဆုံတဲ့ Bloomberg Invest မြန်မာဆွေးနွေးပွဲတက်ရောက်တဲ့မြန်မာလုပ်ငန်းရှင်တွေကလည်းဒီစီမံစီးပွားရေးကောင်းမှုအလားအလာရှိတယ်လို့ယုံကြည်ကြောင်းမလ17ရက်နေ့ထုတ် DVB သတင်းမှာဖော်ပြပါတယ်။အပြောင်းလဲခက်ခဲမှုနဲ့အဆင်ပြေပြေမှုတွေရှိနေပေမဲ့ပြည်သူလူချင်းနဲ့လမ်းကြောင်းကိုလျှောက်နေတာမျိုးရေရှည်မှာကောင်းလာလိမ့်မယ်လို့မျှော်လင့်ကြောင်း Max မြန်မာကုမ္ပဏီကဦးစော်စော်ကပြောပါတယ်တဲ့။အရင်အနည်းရဖို့ခက်ခဲမှု၊ဗီယာပြဿနာရှိမှု၊ကျွမ်းကျင်လုပ်သားရှားပါးမှုနဲ့အခြေခံအဆောက်အအုံအားနည်းမှုကြောင့်စီးပွားရေးဖွံ့ဖြိုးမှုနှောင့်နှေးနေရတယ်လို့ပြည်ပပညာရှင်တွေကသုံးသပ်ပါတယ
်မြန်မာပြည်မှာအသေးစားနဲ့အလတ်စားလုပ်ငန်းရှင်ဥယျာဉ်နည်းပါးနေတာကိုဗဟိုစီးရင်အင်းဌာနနဲ့ UNDP ကုလသမဂ္ဂဌာနကွဲတို့ဖေဖော်ဝါရီလကထုတ်ဝေတဲ့မြန်မာလုပ်ငန်းစစ်တမ်း Business Survey မှာဖော်ပြထားပါတယ်လုပ်ငန်းရှင်ပေါင်း 14,000 ကိုဆက်သွယ်မေးမြန်းတဲ့အပေါ်မှာအခြေခံထားတဲ့စာတမ်းဖြစ်ပါတယ်လူဦးရေ 1,000 မှာလုပ်ငန်းရှင်2ယောက်ခွဲသာမြန်မာပြည်မှာရှိပါတယ်အခြားအာရှနိုင်ငံတွေမှာတော့လူ1,000မှာလုပ်ငန်းရှင်9ယောက်ရှိပြီးဖွံ့ဖြိုးတဲ့နိုင်ငံတွေမှာလူ1,000မှာလုပ်ငန်းရှင်28ယောက်ရှိပါတယ်။ရန်ကုန်နဲ့မန္တလေးတိုင်းမှာစီးပွားရေးလုပ်ငန်းရှင်33ရာခိုင်နှုန်းရှိပြီးအခြားနေရာတွေမှာနည်းပါးပါတယ်။ဒီလိုမညီမမျှဖြစ်နေရတဲ့အကြောင်းရင်းကိုရှာဖွေတွေ့ရှိပြီးပြုပြင်နိုင်လိမ့်မယ်လို့ခန့်မှန်းပါတယ
်။အလားအလွဲသုံးစားလုပ်တဲ့အစိုးရတွေနှစ်ပေါင်းများစွာကြီးစိုးသွားတဲ့ရလဒ်တစ်ခုဟာစီးပွားရေးစတင်လုပ်ကင်ရင်သူဥယျာဉ်နည်းပါးနေတာဖြစ်ပါတယ်လုံးတက်၄နှစ်အောက်သာရှိတဲ့လုပ်ငန်းရှင်ဥယျာဉ်ဟာမြန်မာပြည်မှာ16ယောက်သာရှိပြီးဗီယက်နမ်မှာ40ရှိပါတယ်တိုင်းပြည်စီးပွားရေးတိုးတက်တယ်ဆိုပေမဲ့လုပ်ငန်းရှင်ဥယျာဉ်တိုးတက်မလာတာဟာအနုပ်လက္ခဏာဖြစ်ပါတယ်လုပ်ငန်းရှင်လိုလားတဲ့အခြေအနေကိုဖန်တီးပေးနိုင်ဖို့လိုပါတယ်အရေးအတွေးရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေကသာနိုင်ငံခြားအရေးအနည်းနဲ့ဆက်သွယ်ပြီးလုပ်ကင်နိုင်ပါလိမ့်မယ်နိုင်ငံခြားလုပ်ငန်းရှင်ဟာပြည်တွင်းကုမ္ပဏီနဲ့လက်တွဲမှစီးပွားရေးလုပ်နိုင်မယ်ဆိုတဲ့ကန့်သတ်ချက်ကိုဖော်ပြလိုက်တဲ့ရင်းနှီးမြှုပ်နှံမှုဥပဒေသစ်ကိုနိုင်ငံခြားကကြိုဆိုကြပါတယ်။တချို့ကလည်းရှင်းလင်းပြတ်သားတဲ့ဥပဒေသစ်ကိုကြိုဆိုပေမဲ့အစိုးရလုံခြုံရေးနည်းပြဿနာကိုထောက်ပြကြပါတယ်။ contract စာချုပ်ကိုစဉ်းစားသုံးသပ်ပြီးတုံ့ပြန်တဲ့နေရာမှာအချိန်ယူလွန်းတယ်လို့ဆိုပါတယ်။ contract တစ်ခုကိုအတည်ပြုပြီး9လကြာမှလက်မှတ်ထိုးတာကိုမကျေနပ်ကြကြောင်းဇွန်လ19ရက်နေ့ထုတ် Frontier မြန်မာမှာပေါ်ပြထားပါတယ်ခင်ဗျာ